မြန်မာနိုင်ငံမှာတောင်သူလယ်သမားတွေဟာစိုက်ပျိုးရေးမှာဓာတုပိုးသက်ဆေးမှုသက်ဆေးနဲ့ပေါင်းသက်ဆေးတွေကိုအလွယ်တကူအသုံးပြုနေကြတဲ့အတွက်ထွက်ရှိလာတဲ့သီးနှံတွေကိုနိုင်ငံတကာဈေးကွက်ထက်ကိုစံချိန်စံညွှန်းအပြည့်နဲ့ထိုးဖောက်တင်ပို့ဖို့မှာအခက်အခဲတွေရှိနေကြပါတယ်။ဒီကြောင့်လေ့လာထားတဲ့ကိုခင်မောင်စိုးမင်းကနေတောင်သူလယ်သမားရေးဆောင်ရွက်နေကြသူတွေကိုမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကတောင်သူလယ်သမားတွေအနေနဲ့မိမိတို့ရဲ့စိုက်ပျိုးကင်းတွေမှာအ ਨੇ နဲ့အများဆိုသလိုကြောက်ရွံ့တတ်တဲ့အပင်ဖြတ်ပိုးတွေကိုရှင်းလင်းဖို့အတွက်ဓာတုပိုးသတ်ဆေးတွေအလွယ်တကူအသုံးပြုကြပါတယ်။အဲ့ဒီအတွက်ထွက်ရှိလာတဲ့သီးနှံတွေမှာဓာတုပိုးသတ်ဆေးတွေရဲ့ဓာတ်ကျွင်းအာနိသင်တွေပါရှိတဲ့အတွက်ကြောင့်နိုင်ငံတကာကအထူးသဖြင့်ဂျပန်အပါအဝင်ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဈေးကွက်တွေကိုတင်ပို့ရောင်းချနိုင်ရေးအခက်အခဲရှိနေပါတယ်။တကယ်တော့မြန်မာနိုင်ငံကတောင်သူလယ်သမားတွေအနေနဲ့ဟိုအရင်ကတည်းကတိုင်ပိုးသတ်ဆေးတွေကိုစိုက်ပျိုးရေးမှာအလွယ်တကူအသုံးပြုနေကြပြီးဈေးကွက်ကလည်းပြည်တွင်းဈေးကွက်အဓိကဖြစ်တဲ့အတွက်ကြောင့်အဲ့ဒီရဲ့အန္တရာယ်အပေါ်မှာသတိထားမိတာမရှိခဲ့ပါဘူး။ဒါအပြင်သီးနှံထွက်ကုန်တွေကိုပြည်ပတင်ပို့တယ်ဆိုတာကလည်းအဓိကအိမ်နီးချင်းနိုင်ငံတွေကိုနယ်စပ်ကနေမှောင်ကိုတစ်မျိုးတရားဝင်တစ်မျိုးတင်ပို့ရတာဖြစ်တဲ့အတွက်ကြောင့်ပိုးသတ်ဆေးအသုံးပြုတဲ့ကိစ္စကရေးကြီးခွင့်ကျယ်မဖြစ်ခဲ့ပါဘူး။အဲ့ဒီအတွက်တောင်သူတွေဟာပိုးသတ်ဆေးကိုစိုက်ပျိုးရေးမှာဆက်ပြီးတော့သုံးမြဲသုံးစွဲနေကြသလိုဆေးဖြန်းတဲ့အခါမှာလည်းစနစ်တကျအကာအကွယ်ဝတ်စုံတွေကိုမသုံးကြတဲ့အတွက်ကျန်းမာရေးအရာထိခိုက်မှုကိုလည်းထည့်မတွက်ကြပါဘူး။ဒါတွေဟာဆေးအစိုးရခေတ်အဆက်ဆက်အစိုးရစိုက်ပျိုးရေးဌာနကပညာပေးခဲ့တာမရှိခဲ့တဲ့အတွက်ကြောင့်လို့ရေလက်ဒေသမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးလှုံ့ဆော်နေကြတဲ့ကျေးလက်မြေအဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုဇော်မင်းထိုက်ကဝေဖန်လိုက်ပါတယ်။
ကျွန်တော်တို့သိရသလောက်တော့ဒီပိုးသတ်ဆေးနဲ့ပတ်သက်လို့တော့တောင်သူတွေအတွက်အကောင်းကျိုးပြုတယ်ဆိုတာဒီနေ့အချိန်ထိကျွန်တော်တို့မကြားခဲ့ဘူးငငယ်လေးရတဲ့လူတွေရဲ့ခန္ဓာကိုယ်တွေကိုအစိတ်တွေပဲတွန်းနေတယ်လို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့ PPE တို့မျက်မှန်တို့နှာခေါင်းဆီးတို့ဆိုတာသူတို့ကဝေးရမှန်တန့်အမှန်ကိုအရှင်းရှင်းပြောလို့ရှိရင်မသိတာမသိတာလည်းမြန်မာနိုင်ငံမှာဒီစိုက်ပျိုးရေးဌာနဆိုတဲ့ဌာနကလည်းသူတို့ဘာလုပ်မှန်းလဲတောင်သူကောင်းကောင်းမသိရလို့တောင်သူဘာလုပ်နေမှန်းလဲသူတို့ကောင်းကောင်းမသိရဘူးဒီပိုးသက်စေးကြောင့်အသက်ပြေးလဲတဲ့တောင်သူတွေတောင်မှပဲကျွန်တော်တို့တပားဆိုင်တောင်သူရှိလို့ညီပဲနှမ်းငရုတ်ကျက်တန်ဆိုင်တဲ့တောင်သူတွေမှလည်းအသက်ပြေးလဲတဲ့တောင်သူတွေရှိတယ်
အခုနှစ်တွေအပိုင်းမှာလှုပ်သားရှားပါးလာတဲ့အတွက်ကြောင့်စိုက်ပျိုးကင်းတွေမှာမဖြစ်မနေလှုပ်ဆောင်ပေးရတဲ့ပေါင်းပင်မြက်ပင်တွေကိုရှင်းလင်းရမှာလဲဓာတုဗေဒပေါင်းသက်ဆေးတွေကိုသုံးစွဲကြပါတယ်အဲ့ဒီပေါင်းသက်ဆေးတွေဟာလည်းပိုးသက်ဆေးတစ်မျိုးဖြစ်တဲ့အတွက်ကြောင့်ဆေးဖြန်းသူတွေနဲ့တောင်သူလယ်သမားတွေကိုယ်တိုင်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးထိခိုက်နိုင်တယ်လို့ထွက်ရှိတဲ့သီးနှံတွေမှာလည်းဓာတ်ကျွင်းအာနိသင်တွေပါဝင်တာများပါတယ်ဒါပေမဲ့လည်းပေါင်းသက်ဆေးတွေကိုတရုတ်နယ်စပ်ကနေတင်သွင်းနေကြပြီးနေရာတိုင်းမှာအလွယ်တကူဝယ်ယူလို့ရပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးမြို့နယ်ရှိကျေးရွာအုပ်ချုပ်ရေးမှူးဟောင်းတောင်သူတူဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်
။တောင်သူတွေကတော့အဲ့သူတို့တည်တာကဒီပေါင်းရှင်းတဲ့အခါမှာလူအင်အားလူလုံအားတွေကိုချော့ချနိုင်မှုတွေပေါင်းသက်ဆေးတွေကိုအလွယ်တကူသုံးစွဲနေတာ။သူတို့ကဒီပေါင်းနိုင်နေမှုပဲသူတို့ကတည်နေတာသူရဲ့ဆိုးကျိုးကိုတကယ်ကာကနာနာဘာမှမတည်ကြဘူးတောင်သူတွေကတည်လည်းပဲတုံးနေကြသေးတာပဲနော်ပေါင်းသက်ဆေးကိုအသုံးပြုခြင်းကြောင့်အလောသမားကတွေကိုချော့ချနိုင်တာမျိုးပေါ့နော်ကုန်ကျစရိတ်ပေါ့သူတို့လောလောဆယ်အဆင်ပြေဖို့အတွက်ကိုပဲသူတို့ကအလေးထားနေသလိုဖြစ်တယ်တောင်သူတွေကဒီပေါင်းသက်ဆေးကိုသုံးရင်ကိုထွက်လာတဲ့သီးနှံမှာလဲပေါင်းသက်ဆေးရဲ့ဒီဆိုးကျိုးတွေဓာတ်ကျွမ်းအာနိသင်တွေရှိလာမယ်ဆိုတာကိုအဲ့လောက်ထိအောင်တွေးထားတာမရှိဘူးကိုစီကထွက်တဲ့သီးနှံနိုင်ငံခြားကိုပို့လို့ရတဲ့အဆင့်ထိအောင်ရည်ရွယ်ချက်တွေမရှိဘူး။ခေါင်းထဲမှာလည်းသူတို့အလေးထားပြီးဆောင်ရွက်တာမျိုးမရှိဘူး။အဲဘာသာပြန်မှာကတော့အလွယ်တကူဝဲရနေတယ်။တောင်သူတွေရဲ့လက်ကမ်းမှာအဲ့ပေါင်းသက်ဆေးတွေရှိတယ်။တောင်သူတွေအများစုသုံးတယ
်။ထွက်ရှိလာတဲ့သီးနှံတွေကိုကြိတ်ခွဲတဲ့အပေါ်မှာဓာတုပိုးသက်ဆေးဓာတ်ကျွင်းပါဝင်မှုရှိမရှိအကြမ်းဖျင်းတိုင်းတာစစ်ဆေးနိုင်တဲ့တစ်ခါသုံးကိရိယာငယ်လေးတွေလည်းဈေးကွက်ထဲမှာအလွယ်တကူဝယ်ယူလို့ရရှိနေပါပြီ။ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့အကျိုးအမြတ်မရှိတဲ့သူတို့ရဲ့မီယိုဖလာစိုက်ပျိုးရေးလုပ်ငန်းအပေါ်မှာစိတ်ကုန်နေကြတဲ့အတွက်ကြောင့်အဲ့ဒီလိုလှုပ်ဖို့တောင်ဆန္ဒမရှိကြတော့ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်
။ကျွန်တော်တို့ဗမာပြည်တလောကနောက်လျှောက်သွားပြီနောက်တဲ့နေရာမှာရွာတွေနဲ့တိုက်စကားပြောမြေတွေလိုက်ကြည့်အဲ့လိုမျိုးကျွန်တော်လုပ်တယ်သူကျွန်တော်တို့ဒီသိနဲ့အရေးသွေးကိုတိုက်တာဈေးတောင်တက်တာနဲ့စမ်းတဲ့စနစ်တွေအများကြီးရှိတယ်အဲဒီတော့တော်တယ်အများကြီးရှိပါတယ်ကိုယ့်အိမ်မာရင်ကိုနေရာတွေစမ်းလို့ရတယ်ပေါ်နေပြီဒါပေမဲ့အဲ့ဒါကိုတောင်းကြီးကမလုပ်ချင်ကြဘူးစိတ်ဝင်စားဘူးသူတို့ကစိတ်ဝင်စားဖို့ဆိုတာတိုက်ပြွေးကဏ္ဍကသူတို့ရဲ့ဘဝကို မြင်မတော့အောင်လုပ်ပေးနိုင်တယ်ဆိုတာမဲ့လုံးအဲ့ဒီမဲ့လုံးပြောင်းနေတော့တောင်းလေသမားဒုတစ်ခုလို့အဲ့လိုမျိုးစိတ်ဖြစ်မိလို့သူစိတ်ဝင်လာတော့
ပြီးခဲ့တဲ့အမျိုးသားဒီမိုကရေစီအစိုးရ NLD အုပ်ချုပ်ရေးတက်တမ်းပြေကာနီကာလတွေကတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တချို့မှာပိုးသက်ဆေးဆိုင်ရာနှီးဥပဒေတွေဆွေးနွေးချမှတ်ခဲ့တာတွေရှိခဲ့ပါတယ်အဲ့ဒီအထဲမှာဒေသဆိုင်ရာအစိုးရတွေနဲ့ပူးပေါင်းပြီးစိုက်ပျိုးရေးကုမ္ပဏီတွေအနေနဲ့မိမိတို့ဖောက်တဲ့အများစုရှိတဲ့ကျေးရွာတွေမှာဓာတ်ရုပ်ပိုးသတ်ဆေးရဲ့ကောင်းကျိုးဆိုးကျိုးတွေကိုပညာပေးရေးပြုလုပ်ဖို့ဆေးနဲ့ပတ်သက်ပြီးမြန်မာစာနဲ့ထင်ထင်ရှားရှားဖော်ပြကြဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့လည်းဆေးအာဏာသိမ်းပြီးနောက်ပိုင်းမှာတော့အလိုလိုပြက်ပြယ်ကုန်ပါတယ်။ဒါအပြင်ဆေးဘက်ကြီးငရုတ်ကောင်စတာတွေကိုရေနဲ့ဖြော်ပြီးလက်ဖြစ်တဘာဝပိုးသတ်ဆေးအဖြစ်အသုံးပြုတာဟာထွက်ရှိလာတဲ့သီးနှံမှာလည်းဓာတ်ရုပ်ပိုးသတ်ဆေးတွေလိုဓာတ်ကျွင်းအာနိသင်တွေပါဝင်ခြင်းမရှိဘူးလို့စိုက်ပျိုးရေးပညာရှင်တချို့ကပညာပေးဆောင်ပါးတွေရေးသားထားတာတွေ့ရပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုတဘာဝပိုးသတ်ဆေးတွေဟာအကုန်ကျများတာနဲ့ဓာတ်ရုပ်ပိုးသတ်ဆေးတွေလိုအပင်ဖြတ်ပိုးတွေကိုချက်ချင်းရှင်းလင်းနိုင်ခြင်းမရှိတဲ့အတွက်ကြောင့်တောင်သူလယ်သမားအများစုကစိတ်ဝင်စားခြင်းမရှိကြပါဘူး။မြန်မာနိုင်ငံမှာအမျိုးသားအများစုအပါအဝင်လူအများနေစဉ်စားသုံးနေကြတဲ့ကွန်းရမှာသုံးတဲ့ဆေးရွက်ကြီး၊ကွန်းရွက်နဲ့ကွန်းသီးကအစအဓိကသီးနှံပြိုးခင်းတွေအစုံပိုးသတ်ဆေးမှုသတ်ဆေးတွေကိုအလွယ်တကူသုံးစွဲနေကြတဲ့အတွက်ကြောင့်ကင်းစာယောဂနဲ့တခြားယောဂဗျာတွေဖြစ်ပွားနှုန်းကလည်းတိုးများလာတယ်လို့ကျန်းမာရေးစာဆောင်တွေမှာဖော်ပြကြပါတယ်ခင်ဗျာ။